မေတ္တာနိဗ္ဗာန်ကရောလောကေသမ္မာဘာတုဒုက္ခံကရောမေတ္တာတိတလရံတိဟိဒုက္ခံတုပုတိတာပဇာမေတ္တာနိဗ္ဗာန်ကရောလောကေသမ္မာဘာတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံတုပုတိတာပဇာလောကေသတ္တဝါအလီလီကိုမိပေါ်လန်လောကဒကဘာတွင်၌မေတ္တာနိဗ္ဗာန်ကရောမေတ္တာအီလူဖွေးဖြူပဝင်းဝဲလာမင်းကြီးသည်ဗာမသတ္တဝါတတွေအင်းညာစေဘုအတရေကျွန်းလာကောင်းမွန်စွာဒုက္ခကရောသူလည်းဝမ်းသာငါလည်းစေပြုံးနှလုံးစိတ်ဝမ်းလန်းလောင်ယခုချမ်းသာကိုပြုလိုက်ရဲ့ပါတူရံလည်းကင်းဝဲသေးလည်းမခအိယဘောရှင်မြအပရေထွန်းပါပါစေတတိမေတ္တာတိတလရံတိမေတ္တာဖွင့်လျာအိဒါဆောင်သည့်အယောင်ဝါတို့ဖြင့်မေတ္တာတိတလရံတိမေတ္တာဖွင့်လျာအိဒါဆောင်သည့်အယောင်ဝါတို့သည်ဘုဗ္ဗိတံဘုံဘုံလွန်းတော်မွှန်းမလာတိတိအကုံသောပဇာကပခိဝေပြေပြေ၌တိနေမြာစွာတတဝါတို့သည်ဒုက္ခံတုကိုစိတ်ဧကပေးရန်ကြွား၍ဝမ်းသာတကားချမ်းသာကြပါစေကောင်းတည်းအလုံးသောတရားချက်ခင်သူတော်ရှင်များ32ဘုံရ7မျက်နှာအနန္တဆက်ချောလာ၌ရှိကြကုန်သောအနန္တဘတ်တော်၏ဒေယကင်းရစေဖို့ဆေယကင်းရစေဖို့ချမ်းသာခြင်းနဲ့ပြည့်စုံကြစေဖို့မေတ္တာဓာတ်တွေပို့လို့ကြရအောင်အလုံးမေတ္တာဖို့စာပိုက်ကလေးများတစ်ခေါက်စီလိုက်ဆိုလိုက်ကြပါပြီးတဲ့အခါ၃ခေါက်စီတင်းကြီးတင်းညွတ်တိမေတ္တာပို့ကြရအောင်ကိုစိတ်နှက်ပြဒေယကွာချမ်းသာကြပါစေသုလကောစိတ်နှပြဒေယကွာချမ်းသာကြပါစေမေတ္တာနှလုံးကိုစီသောကျွင်ပြုံးကြပါစေမေတ္တာနှလုံးကိုစီသောကျွင်ပြုံးကြပါစေမေတ္တာယံသူဒေါသမူအကုကင်းပါစေမေတ္တာယံသူဒေါသမူအကုကင်းပါစေမေတ္တာဤစံကိုစီဖြင့်အေးချမ်းကြပါစေမေတ္တာဤစံကိုစီဖြင့်အေးချမ်းကြပါစေခန္တီဣယံ ခန္တီနှလုံ
း
အစင်သောကျင်ပြုံးကြပါစေခန္တီနှလုံးအစင်သောကျင်ပြုံးကြပါစေသောမေတ္တာစံကဗာလွန
်
ငြိမ်းချမ်းကြပါစေသောမေတ္တာစံကဗာလွန်ငြိမ်းချမ်းကြပါစေသောမေတ္တာစံကဗာလွန်ငြိမ်းချမ်းကြပါစေသောမေသာသနာ့ကိုကျေးဇူးပါစေမေတ္တာနိသာကရောလောကေသမ္မာပါတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံတုဖုပိတာပဇာလောကေသတ္တဝါအလီနိခုံမိပောလလောကတကဘာတွင်၌မေတ္တာနိသာကရောမေတ္တာဤလူဘွင်းစုပဝင်ဝေလမင်းကြီးသည်ဗမ္မာဘဒ္ဒဝါဒကြေအေးမြစေဘောတယေရှင်ကကောင်းမွန်စွာဒုက္ခံကြောသူလည်းဝန်သာငါလည်းရှင်ပြုံးနှလုံးစိတ်ဝန်လုံးလာယခုချမ်းသာကိုပြုလျက်ဘာတူယံလည်းကိဝဲပြီးလည်းမခအေးရဘောရှင်မြတယေထွန်ပပါစေတည်းမေတ္တာတိတလားရံပြီမေတ္တာပွင့်လျက်အေးဒါဆောင်သည့်အယောင်ဝါတို့ဖြင့်ဩဝိတံဘုံဘုံလွန်းတော်မွမ်းမလာတိတိအထုံသောပဇာကဗ္ဗခိဝေအပြီပြီ၌ဒီနေမြောစွာသတ္တဝါတို့သည်ဒုက္ခံတုကိုစိတ်ဧကတိယံ꽈၍ဝမ်းသာတကားချမ်းသာကြပါစေကုန်သတည်းတက္ကသိုလ်355ခုနှစ်နေုံလာဆန်း3ရက်ညချမ်းကာလ7နာရီချိန်မှစတင်၍ရန်ကုန်မြို့မအုပ်ကုန်းရပ်ကွက်ဓမ္မယုံစောင့်ရှောက်ရေးအသင်းမှကြီးမှုကျင်းပတဲ့သီရိကုဓမ္မသခင်ကိုယခုခါမေတ္တာအပိသမေတ္တာပတ္ထနာနဲ့စတင်ဖွင့်လှစ်ပါပြီဓမ္မသခင်ပွားအားခဲလို့လာကြသည့်သူတော်ရှင်ပေါင်းတို့နဲ့တကွသောတဲ့တော်ရရှိမြေနာအနန္တစက်ကြလာ၌ရှိကြကုန်သောအနန္တတတဝါရီတေးရန်ကင်းကြပါစေဆင်းရဲကင်းကြပါစေဆက်သခြင်းနဲ့ပြည့်စုံကြပါစေလို့မေတ္တာတည်းဝေပြီးတော့ဓမ္မသဘင်ကိုစတင်ဖွင့်လှစ်ပါတယ်ဒီကနေ့ညမူကုန်ဓမ္မယုံစောင့်ရှောက်ရေးအသင်းကဆင်ကျင်းပါတဲ့ဓမ္မသဘင်ပါဓမ္မယုံစောင့်ရှောက်ရေးဆိုတော့တို့ကဒါရန်ကုန်မှာဒါထူးခြားတဲ့အသင်တစ်သင်းပဲဓမ္မယုံကိုစောင့်ရှောက်ရတဲ့အသင်းဆိုတာဘုန်းကြီးတို့ရန်ကုန်မှာမတွေ့ဘူးတွေ့ဘူးဘယ်မှာမှမတွေ့ဘူးလေ။ဘာဖြစ်လို့များဒီလောက်တောင်စောင့်ရှောက်နေရသလဲဆိုတာဘုန်းကြီးကတော့တွေးနေတယ်။ဟုတ်လား။ဓမ္မယုံကိုစောင့်ရှောက်တဲ့အသင်းနဲ့ခုသင်ရင်ကျင်းပါလာကဓမ္မယုံမဟုတ်ပဲနဲ့ဗာကျောင်းပေါ်ကြ။အဲ့တော့စောင့်ရှောက်ရဖို့ကတော့သိကြလောက်တယ်။အဲ့လိုဓမ္မယုံစောင့်ရှောက်ရုံမဟုတ်ပဲနဲ့ဓမ္မကိုလည်းပဲစောင့်ရှောက်ဖို့လိုမယ်ပေါ့ဗျာနော်ဓမ္မရဲ့တရားဖြစ်တဲ့ဓမ္မယုံဓမ္မပြန်ပွားရည်ဤတရားမြာဖြစ်တဲ့ဓမ္မယုံကိုစောင့်ရှောက်တဲ့အသင်းဒီဓမ္မကိုစောင့်ရှောက်တဲ့အသင်းတရားစောင့်တဲ့အသင်းလို့အဲဒီလိုလည်းပဲအဓိပ္ပာယ်ဘုန်းကြီးကတော့ယူဆသေးခြင်းပါတယ်ဘုန်းကြီးလည်းဒီလိုပဲအဓိပ္ပာယ်ယူဆပါတယ်ဓမ္မယုံစောင့်ရှောက်ယုံနဲ့တော့ဘုန်းကြီးတို့ပြိဿရေတကယ်မလုံလောက်သေးဘူးဒါလည်းပဲရေးကြည့်တာတော့ကြီးပါတယ်ဓမ္မစောင့်ရှောက်ဖို့ကပို့ပြီးတော့ရေးကြည့်ပါတယ်အဲ့တော့ဓမ္မစောင့်ရှောက်ဖို့ရေးကြည့်တော့ဓမ္မရဲ့သဘောကိုသိပြီးမှဘုန်းကြီးတို့မျိုးကောင်းကမျိုးသမီးတွေအမျိုးကောင်းသမီးတွေစောင့်ရှောက်ကြရဓမ္မဘာမှမသိခဲနဲ့အာဘာဘယ်လိုစောင့်ရှောက်ရမလဲဆိုလို့ရှိရင်
ဒါလည်းပဲဒါခဲခဲတဲ့ကိစ္စတစ်ခုပဲအဲ့တော့ဓမ္မရဲ့သဘောကိုသိတယ်တော့တော့ဘုန်းကြီးတို့မျိုးကောင်းသားမျိုးကောင်းမီးတွေခမ်းများသိထားကြပြီးသားပါပဲဒါကဒီကနေ့ဓမ္မယုံကိုစောင့်ရှောက်တဲ့အသင်ဓမ္မကိုစောင့်ရှောက်တဲ့အသင်တို့ဘုန်းကြီးတို့ဓမ္မရဲ့သဘောပြောစရာများစွာရှိတဲ့တဲကဓမ္မရဲ့သဘောတစ်ခုသို့မဟုတ်တစိတ်တစိသားကိုဘုန်းကြီးတို့ပြောပြမယ်ဒီကဓမ္မဆိုတာကလေလို့ဆိုရင်ပြိတ္တရဲ့သစ္စာလို့မှတ်လိုက်ဓမ္မဆိုတာသစ္စာပါဗျာ။ဒါကြီးနည်းနည်းလေးတင်ကြည့်ဘေ့စ်ကိုထည့်ပြီးတော့နည်းနည်းတင်ကြည့်။ဓမ္မဆိုတာကလည်းမေးရင်သစ္စာ။နောက်တစ်မျိုးဓမ္မရဲ့အဓိပ္ပာယ်ဟာဘဘာဝလို့လည်းပဲပတ်လိုက်အောင်။ဓမ္မရဲ့အဓိပ္ပာယ်အဲ့ဒါနှစ်ခုပေါင်းကြည့်ရင်ဘဘာဝသစ္စာဟုတ်လားဓမ္မသဘာဝေပရိယတိတိညာညာရေသူသစ္စာပဂတိသူပုံရေယေယေကုဏာစာရသမာတိသူပိနိတတတံပတ္တိသူကာရဏတော်ဓမ္မဆိုတာဘာလဲဆိုခဲ့ရင်ပိဋကကြီးရေဓမ္မဆိုတာသဘာဝနောက်တခါဓမ္မဆိုတာပရိယတိသင်ကြားခြင်းလက်နှင့်ပေါ့သဘာဝဆိုတော့နေချလို့ပါသပြဓမ္မောသဘာဝေပရိယတိပညာညာယေသူညာယဆိုတော့အသိယုတ်တိ reasonable ဖြစ်ရမယ်သစ္စာတဲ့ဘိဒ္ဓရဲ့ကိုပြောလာတာကဘာပါလဲအဲသစ္စာ truth ပါဓမ္မောသဘာဝေပရိယတိပညာညာယေသူသစ္စာပဂတိပဂရီဆိုတာကျတော့ reality ပေါ့တကယ်အရှိတရားတွေဓမ္မောသဘာဝေပရိယတိပညာညာယေသူသစ္စာပဂရီသူပုံရေပုံညာအိဒ္ဓယေနောက်တစ်မျိုးပြောတာကဘာလဲလဲပုံညာပါဗျာပုံညာဆိုတော့ကောင်းမှုဘာလဲလဲကောင်းမှုပါဗျာ wholesome state ဘာမဟုတ် merit ကောင်းမှုဆိုတာအဲ့ဒါဓမ္မပဲမကောင်းမှုဆိုရင်တော့ပရိသတ်ရေတာအာရမဖြစ်တော့မှာပေါ့နော်ဓမ္မောသဘာဝေပရိယတိပညာညာယေသူသစ္စာပဂတိသူပုံရင်ရေကြီးဂုဏစာရာဂုဏဂုံကျေစုဂုဏဆိုတာကဘာလဲလဲအေးဂုံသဘောဂုံတရား dignity ဂုဏစာရာသမာတိသူဒီအာစာရအကျင့်တဲ့နောက်တခါလာပြန်ပြီဓမ္မရဲ့သဘောကပါတယ်လေအာစာရအာစာရ practice ကျင့်သုံးခြင်းဟာဓမ္မပဲကုဏစာရသမာဓိသူပိသမာဓိကိုလည်းဓမ္မလို့ခေါ်ရရှိသေးတဲ့ concentration ဟုတ်လားနိဗ္ဗာတတံတတဝမဟုတ်တာကိုလည်းဓမ္မခေါ်သေးတယ်တတဝမဟုတ်တာကိုဘာခေါ်သေးလဲအေး no soul no beingNo self, no soul, no being. အဲ့ဒါဓမ္မ။ဓမ္မတဲ့မှာသတ္တဝါမရှိဘူး၊ဆိုးမရှိဘူး၊ပုဂ္ဂိုလ်မရှိဘူး။သဘောသက်သက်။အဲ့ဒါကြောင့်ညာယေသောသစ္စာပဂတိသူပုံရင်းရေဂုဏံသာရသမာတိသူပိနေတ္တတာပတ္တိသူကာရဏတော်။ကာရဏဆိုတော့အကြောင်းနဲ့အကြောင်းကိုလည်းတကားတကားဓမ္မလို့ခေါ်သေးတယ်။ Origin တော့မဟုတ် Cause.အဲ့ဒါဓမ္မပဲတဲ့အဲ့တော့ဓမ္မရဲ့ဓမ္မပုံရဲ့အဓိပ္ပာယ်ကဒါလောက်များတာဘုရားတို့မျိုးကောင်းသားမျိုးကောင်းသမီးတွေကဓမ္မဓမ္မပါလဲဆိုရင်တရားတရားတလို့ပြောတယ်မှန်ပါတယ်အဲ့ဒါမပါဘူးသို့တော်လည်းပဲသိဖို့ကောင်းတာတွေအများကြီးကြမ်းကြမ်းနေတယ်နော်ဘယ်သူပဲပြောပြောဘယ်လိုလူမျိုးကပဲပြောပြောဘယ်တန်းကြီးကပဲပြောပြောအမည်သည့်ပုဂ္ဂိုလ်ကလည်းဟောဟောဟောသမျှပြောသမျှကိုဘုန်းကြီးတို့တရားဆိုတဲ့စလုံးတည်းမှာဘုန်းကြီးတို့ကထက်လို့မရဘူးလားရနေတယ်သို့သောသဘာဝတို့သစ္စာတို့ယုတ်တိတို့ကာရဏတို့ပုံညတို့ဆိုတာနဲ့လိုက်စစ်လိုက်ရင်အဲ့ဒါကအကုန်လုံးဘုန်းကြီးတို့ပြိတ္တာရဲ့ကြွားခြင်းနဲ့ကြွားသွားကုန်လုံးပဲဒီတဲ့ဝိညာဉ်မဝင်ပါအဲ့တော့ဗုဒ္ဓရှင်တော်ဒီ55နှစ်တို့ကာလပတ်လုံးဘာဟောသွားတယ်လဲဟောတဲ့ဗုဒ္ဓတော် within the 45 yearsဘာဟုတ်ပါကလေးဆိုဗုဒ္ဓ taught only ဓမ္မဘာဟုတ်လားအဲအဲ့ဒါဓမ္မဒီတော့ဓမ္မဆိုတာကူပြောတာအဓိပ္ပာယ်20လောက်ရှိ ဒီတဲ့ကပရိသတ်ကြီးတစ်ခုနှစ်ခုထုတ်တာသဘာဝရဲ့တစ္ဆာတော်ပြီးဒီလောက်ပဲထားဟုတ်လားတန်တဲ့လေးပဲဒီကိုဘုန်းကြီးတို့အဲ့ဒါရက်20လောက်ပြောရမယ်သိပါမလားရက်20လောက်ညကမှရက်20လောက်ဘုန်းကြီးတို့ဆက်ဟောသွားရင်ဒါကုံသွားမှာပါမနေ့ကငါညဘုန်းကြီးတို့တရားပွဲဖက်ကပလကွက်တဲ့မှာရှိပါတယ်ဓမ္မပဲဟောပါပဲနော်ဖက်ကပလကွက်တဲ့ပြီးရင်လည်းဘုန်းကြီးတို့ညကမှနောက်တရားပွဲတွေဘုန်းကြီးတို့ရှိနေပါတယ်အဲ့ဒါကတော့ဟောရင်မှာဓမ္မကောသကဓမ္မအနောင်စာအကြေကျနဲ့ဥထုံးကျော်ပေါ်ပါလိမ့်မယ်တစ်ဆက်သေးပေါ့လေဘုန်းကြီးတို့ချက်ချင်းမှရလို့ပြောထားလိုက်မယ်နေုံလာပြီးကျော်တရက်ဆိုတော့ဂျွန်လာဘယ်နှစ်ရက်တော့ဖြစ်လဲ၄လ၅လနေုံလာပြီးကျော်တရက်အဲ့ဒီတရက်လေးလေးလက်ကင်းစနေနေ့ပေါ့လေစနေတော့မှမိတယ်၅ရက်ဟုတ်လားကျန်လာ9ရက်နေ့ပါကမ္ဘာဗုဒ္ဓသာသနာပြုသက်တော်69နှစ်သရဘုရားကြီးအရှင်သစ္စိလနိုင်ငံတော်ကနိုင်ငံတော်ဆရာကအမြင့်ဆုံးဘောရစိတ်ဆက်ကပ်ပြီးတော့ပူဇော်ထားတယ်မြင့်ဆုံးဘောရစိတ်ကအဘိဓစ္စဧကမဟာပတ္တမဇောတိကအဘိဓစ္စဂရိဘန္နနိုင်ငံတော်ရဲ့အမြင့်ဆုံးအောင်လံပဲဧကမဟာ great excellent ပတ္တမဆိုတော့အဲ sublime ဓမ္မပေါ့အဲ့ဒါကိုပါလို့ထားလဲသောတိကဆိုတာကဘာတော်လုံးကိုပြန့်ပွားအောင်ထွန်းတောက်အောင် shine forth ဆောင်ရွက်တော်မူတဲ့ဘွဲ့အဲ့ဒါပေးရချင်းမြင်ထားတယ်နိုင်ငံတော်ကလှူဒန်းထားတယ်နိုင်ငံတော်ဆိုတာကသာသနာတော်ထွတ်တော်အောင်ဆောင်ရွက်တော်မူတဲ့အတွက်ကြောင့်ထွတ်တော်အောင်ဆောင်ရွက်ဆိုတာသရဘုရားကြီးရဲ့ဒုပ္ပတိကိုရှားပြီးတော့ပြိဿဖတ်ကြည့်ရင်တွေ့မယ်အင်္ဂလန်မှာအကြီးသရဘုရားကြီး16နှစ်မိပါတည်င်းဆုံးပြီးတော့ပင်မပါမှဆင်းဆင်းရဲရဲ့ဓမ္မကိုပြန့်ပွားအောင်ဆောင်ရွက်တော်မူခဲ့တာသရဘုရားကြီးရဲ့ဒုပ္ပတိမှာပြည့်စုံပါတယ်ပြီးတော့ဓိဋ္ဌိမ9ကျမ်းမှာဒုတိယဓိဋ္ဌိမကျမ်းဖြစ်တဲ့ဝိပင်းအဲ့ဒီဝိပင်းကျမ်းကြီးကိုအင်္ဂလိပ်လိုဘာသာပြန်ပြီးတော့London Palliative Society ကနေပြီးတော့တုတ်ဝေထား The Book of Analysis ဆိုပြီးတော့အဲ့ဒီစာအုပ်ကိုနာမည်ပေးပြီးတော့ဘာသာပြန်ထုတ်ဝေထားတယ်တခြားပြုစုတဲ့ကျမ်းတွေလည်းရောင်းများစွာရှိတယ်အဲ့တော့ဆရာဘုရားကြီးကိုနိုင်ငံတော်ကဒီလိုဘောဓစိတ်အမြင့်ဆုံးဘွယ်သူနဲ့ဂုံပြုချူချူတော့ဂုံပြုအပ်ပြီးကိုဂုံပြုဓက်ကြတယ်တတိပူဇော်ကောင်းပေါင်းတို့ကလည်းဂုံပြုပူဇော်ခြင်းဆိုတာပြိဿကြီးဒါပြုအပ်တဲ့လုပ်ငန်းတရားပဲ။နော်။မှန်ပါဗျာ။မင်္ဂလာသုတ်တံမှာပူဇာစပူဇာနေယနံဧတံမင်္ဂလာမௌတမံ။ပါတယ်လေ။ဟန်ကြတယ်ဒါအကြောင်းပေါ်ဘူးလို့နော်။ဒါဟန်ကြတယ်။ကျောင်းဆရာတွေကျောင်းသူကျောင်းသားတွေပူဇာစာပူဇာနေရလံဧတံမင်္ဂလာမௌတမံအဘိဓေပါပြောလဲ To be honored those who are worthy of honor this is the highest blessing တိုက်ပြီးနဲ့လူမျိုးမင်္ဂလာရှိဖို့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေကိုလုပ်ကြရမှာပဲဟုတ်လားအဲ့တော့မင်္ဂလာဆိုတဲ့ဥစ္စာကအတူတူကတော့မကောင်းယူတွေပယ်ရှားဖို့ရန်အတွက်မကောင်းကျိုးတွေမဖြစ်စေဖို့ရန်အတွက်မကောင်းမှုတွေကိုပယ်ရှားတာ။ဘုန်းကြီးပြောတာမကောင်းကျိုးတွေကိုမဖြစ်စေဖို့ရန်အတွက်မကောင်းခြင်းများကိုပယ်ရှားတာမင်္ဂလာ။ကောင်းကျိုးတွေဖြစ်ထွန်းစေဖို့ရန်အတွက်ကောင်းတဲ့အကျင့်ကိုကျင့်သုံးတာမင်္ဂလာ။ဒီတော့မကောင်းယူတွေမဖြစ်လာဖို့ဘုန်းကြီးတို့ကဗာလဲမကောင်းတဲ့အကျင့်တွေရှောင်ရမယ်။ဒီတော့မကောင်းတဲ့အကျိုးကိုဘုန်းကြီးတို့မျိုးကမမျိုးကောင်းလေးတွေဘသူလိုချင်လဲ။ဘသူမှမလိုချင်ဘူး။အဲ့တော့မကောင်းတဲ့အကျိုးတရားဘယ်ကလာလဲ။ကိုယ်တိုင်ချင်းနဲ့ကိုယ်မကောင်းချင်းကလာတာ။ဒါအဓိကကြတာကိုပြောတယ်နော်။ကိုယ်တိုင်ချင်းသားနဲ့ကိုယ်မကောင်းတဲ့ချင်းကကိုယ်စီကိုမကောင်းကျိုးပြန်လာတာ။အဲ့ဒါကိုသဘောပေါက်နားလေလို့ရှိရင်အဲ့ဒီမကောင်းချိုးမလို့ရင်လည်းပုံကိုယ်တွေဟာပါလေမကောင်းတဲ့အကျင့်ကိုရှောင်လိုက်ဖို့ပဲအဲ့ဒါဟာဘာဖြစ်သွားလဲမင်္ဂလာဒီတော့ blessing ဆိုတဲ့မင်္ဂလာတရားဟာကောင်းငင်ကကြာဆင်းလာတာမှမဟုတ်ပဲဒါကလာလေကိုယ်တိုင်ကျင့်တဲ့ကိုယ့်အကျင့်ကလာတာအဲ့ဒါဓမ္မဟုတ်လား ဓမ္မံသောဓမ္မဒါသစ္စာသဘာဝကြတယ်ဒီလိုမဟုတ်လားဘယ်သူပဲဖြစ်ဖြစ်ဒီဓမ္မရဲ့သဘောကိုဆောင်လို့မရနိုင်ကိုယ်တိုင်ကျင့်ထားတဲ့မကောင်းခြင်းကိုယ်မှာရှိနေတဲ့မြတ်ကလပါလို့မကောင်းကျိုးဟာအနည်းနဲ့အမြန်အနည်းနဲ့အပြားတချိန်ချိန်မှာရောက်လာတတ်တယ်ဆိုတာကိုပြိတ္တာကြီးယုံကြည်ဖို့ကောင်းတယ်လက်ခံဖို့ကောင်းတယ်အဲ့ဒါဟာတိုင်းပြည်နဲ့လူမျိုးအသွေးအသားဘာသာစကားအသားအရောင်ပဲကွဲခြင်းကွဲမယ်ဒီသဘောကတော့ပြိတ္တာကြီးကွဲမှာမဟုတ်ဘူးနော်မကောင်းတဲ့အကျင့်ကိုကျင့်ထားလို့ရှိရင်မကောင်းတဲ့အပြောကိုပြောထားလို့ရှိရင်မကောင်းတဲ့အကြံကိုကြံထားလို့ရှိရင်မကောင်းတဲ့လုပ်ကိုလုပ်ထားလို့ရှိရင်အဲ့ဒီမကောင်းခြင်းအတွက်မကောင်းကျိုးသည်အနည်းနဲ့အမြန်တစ်ချိန်ချင်းတနည်းရာရာတစ်ခါကတော့သို့သူအတွက်ဆက်ရောက်လာမှာပဲလို့ပရိသတ်ကြီးဒီလိုမဟုတ်လားမှန်ပါဗျာအကြောင်းအကျိုးဒီလိုမျိုးကိုဘုန်းကြီးတို့အမျိုးကောင်းသားအမျိုးကောင်းသမီးတွေစနေတကျသဘောပေါက်နားလည်ပြီးတော့ဒါဟာဘယ်လူမျိုးမှရှုံမရတဲ့သဘောပဲလို့ဒါဟာနားလည်တဲ့နယ်တိုက်ပြီးလူမျိုးဘာသာစကားအသားအယောင်ဒါပဲကွဲလိုက်နေဒီသဘောကြမ်းလို့ရှိရင်တဏှီတည်းနေမှာပဲမဟုတ်လားမှန်ပါဗျာအဲ့ဒါကြောင့်ဓမ္မဓမ္မဆိုတာဗာလဲနေရင် natural law အဲ့ဒီလိုသဘာဝကျတဲ့ဥပဒေဟာဓမ္မနော်ကောင်းတဲ့အကျင့်ကိုကျင့်သုံးထားသူတိုင်းကောင်းတဲ့အပြောကောင်းတဲ့အကြံကောင်းတဲ့အလုပ်ကိုလုပ်လို့အကျင့်ကောင်းကိုကျင့်ထားသူတိုင်းအတွက်ကောင်းကျိုးသည်အနည်းနဲ့အများပဲအနည်းနဲ့အများပဲတစ်ချိန်ချင်းတနည်းရာရာမှာတစ်ခုသောအတိုင်းသာအားဖြင့်ဘာဖြစ်လဲဆက်ရောက်လာဖို့ရန်အတွက်ဒါပြေးကြတယ်လို့မဟုတ်လားအဲ့ဒီဥစ္စာကလည်းပဲအကျင့်ကောင်းကျင့်သူတိုင်းအတွက်ဘုန်းကြီးတို့ပြိဿရေဒီကောင်းကျူတရားဟာခုနပြောသလိုအနည်းအများအနည်းညာမဲ့ပါမယ်ရောက်လာကြမှာဒါဘောဘုသူဆောင်လို့ရသေးလေမရပါဘူးဗျာ။တိုင်းပြည်နဲ့လူမျိုးအသွေးအသားအသားအယောင်ဘာသာစကားပဲကွဲကြွင်ကွဲမယ်ဒီသဘောကတော့ဆောင်လို့မရနိုင်တတ္တဝါအလုံးလူသားအလုံးအတွက်လူသားတွေနေမဟုတ်ပါဘူးတိရစ္ဆာန်တွေအတွက်ပါနတ်ဗြဟ္မာရီအတွက်ပါအကုန်လုံးထည့်လိုက်အောင်ဒီသဘောဟာတင်ကြီးတည်းရှိမနေဘူးလားအဲ့ဒါကြောင့် what is it ဓမ္မဓမ္မ is a natural law ဟုတ်လားအဲ့တော့ဓမ္မကဒီလိုသွားတာတရားဆိုတဲ့စကားကအလုံးရိုးပြီးတော့အပြားသိနေတဲ့စကားမှာပို့ပြီးတော့အဆင့်မြင့်လေးနေတဲ့အဓိပ္ပာယ်တွေကိုဒီလိုမှတ်သားဖို့ကောင်းတယ်နော်အဲ့ဒါကြောင့်ဓမ္မသဘာဝေပရိယတ်တိပညာညာယေသူသစ္စာပဂတိသူပုံရင်ငယ်ရဲ့ကုဏ္ဏစာရသမာတိပုပိနေတ္တတာပတ္တိတုကာရဏတော်ဒီလိုပြောထားတယ်ဒီတော့ရေကုဏ္ဏကဘုန်းကြီးပြောနေတာကဘုဇာသာဘုဇာနေရလံဧတံမင်္ဂလမௌဒ္ဓမံမင်္ဂလာဆိုတာဗာလဲဆိုရင်ခုပြောတာနှလုံးမှာမကောင်းကျိုးတွေမဖြစ်လာစေဖို့မကောင်းတဲ့အကျင့်တွေကိုပယ်ရှားနေတာရှောင်ရှားနေတာမင်္ဂလာအကျင့်ကောင်းအကျိုးတရားကောင်းတွေကောင်းမြတ်တဲ့အကျိုးတွေမွန်မြတ်တဲ့အကျိုးတရားတွေဖြစ်ထွန်းလာစေဖို့ရန်အတွက်အကျင့်ကောင်းတွေကိုကျင့်သုံးနေတာမင်္ဂလာအဲ့ဒီတော့မင်္ဂလာဆိုတာဟာကောင်းငင်ဘုံကဆင်းလာတာလည်းမဟုတ်ဘူးနေရလာတဲ့ကျေတွေနဲ့ကတ်တွေကနေထွက်ပေါ်လာတာမျိုးလည်းမဟုတ်ဘူးမြေကြီးတွေကပေါက်လာတာမျိုးလည်းမဟုတ်ဘူးရေတွေကပေါ်လာတာမျိုးလည်းမဟုတ်ဘူးသုံးတယောက်ကသံတယောက်သောစူပါနက်ချရယ်ပါဝါရှိတန်းသူကလေချပေးလိုက်တာအလားထည့်ပေးလိုက်တာပြုတ်ချပေးလိုက်တာမျိုးလဲမဟုတ်ဘူးတဲ့ကိုယ်တိုင်ဖြစ်နေကိုယ့်အချင်းကဖြစ်တာဟုတ်ဘူးလားမှန်ပါဗျာအဲ့ဒါဟာလူမျိုးတိုင်းရဲ့အတွက်အဲတိုင်းပြည်တိုင်းရဲ့အတွက်ဘာသာတရားတိုင်းရဲ့အတွက်တင်ကြီးတဲ့မှန်နေတဲ့အတွက်ကြောင့်ဒါကိုပါခေါ်လဲသဘာဝသစ္စာအဲ့ဒါပြီးရင်လည်းပါခေါ်လဲဓမ္မဘုရား45မိနစ်မြတ်ပါဟောပါသလဲဓမ္မကိုခေါ်ရင်တခိဓမ္မတရဏကိစ္ဆာမိဆိုတာဘာလို့ထားလဲလို့ဆိုရင်ဒီဓမ္မကိုတကယ်ကျင့်သုံးတာဟာဓမ္မတရဏကိစ္ဆာမိပဲကိုယ်ကတော့မဟုတ်ဘူးကိုယ်ကရှင် worship ကတမျိုးထားလိုက်ဟုတ်လားကိုယ်ဥစ္စာကဘာလို့ကြရပါလဲကျင့်သုံးတာကျင့်သုံးတယ်ဆိုတော့ဘယ်ကိုရောက်သွားလဲဆိုလို့ရှိရင်ကိုယ်ပေါ်ရောက်လာမယ်နှုတ်ပေါ်ကိုရောက်လာမယ်စိတ်ပေါ်ကိုရောက်လာမယ်ဘယ်နည်းရာဆက်ရောက်လာသုံးပြပါဗျာအေးကိုဘောမှာတန်လင်းရှင်းသုံးနိုင်တယ်နှုတ်ပေါ်အထိမရှင်းသုံးနိုင်သေးဘူးဆိုလို့ခဲ့ရဲ့ဒီပုဂ္ဂိုလ်ရဲ့အဆင့်ဟာတော်တော်နှိမ့်သေးတယ်ကိုဘောရှင်းရုံနဲ့မလုံလောက်ဘူးအာမရှင်းနိုင်သေးဘူးနှုတ်အထိတို့များရှင်းသုံးမယ်ဆိုလို့ခဲ့ရင်သူကတော်တော်ဆင့်မြင့်သွားပြီ ကောလုံးနမရှင်သုံးယုံနဲ့တို့တော့မကျင်နိုင်သေးဘူးစိတ်အထိစိတ်အကျင့်တိုင်အောင်တို့များရှင်သုံးမယ်ဆိုရင်ဒီကျင့်ဟာပို့ပြီးတော့အဆင့်မြင့်သွားတယ်ဓမ္မရှင်သုံးတဲ့အဆင့်ဟာဒီလိုအဆင့်ပရိသတ်ရဲ့30ရှိပါတယ်နော်အဲ့ဒါကိုဗလင်မြတ်ဗုဒ္ဓကဘာဟောထားတယ်လဲသီလရဲ့သမာဓိရဲ့ပညာရဲ့လို့အဆင့်30ဟောထားတယ်သီလကိုတော့ကဘာကပြောကြတယ် morality ပဲသမာဓိကိုတော့ကဘာကပြောကြတယ် concentration ဟုတ်လားပညာကြတော့ဘုန်းကြီးတို့ပြောကျင်တဲ့ပညာက wisdom ပညာမဟုတ်ဘူး insight knowledge လို့ပြောကျင်ပါတယ်သုံးခုအဲ့တော့သီလရှိရင်ဒီပုဂ္ဂိုလ်ကြီးဘယ်တော့ခေါင်းတယ်လဲဆိုလို့ရှိရင်ကာယကံဝစီကံမှာသင်ရှင်းပြူစင်သွားတယ်ပြင်းမရှိတော့သမာဓိအရှင်းရှင်းလဲလို့ရှိရင်ပြန့်ကျဲပြီးတော့လှုပ်ရှားတောင်းကျင်းနေတဲ့စိတ်ဟာငြိမ်သွားဟုတ်လားလှုပ်ရှားနေတဲ့တောင်းကျင်းနေတဲ့ပြန့်ကျဲနေတဲ့စိတ်ဟာငြိမ်သွားတော့သာဆူဆင်းမြတ်ပြူဆင်းအောင်မယ်ငြိမ်တာပဲရှိတယ်ဒါ concentration ပညာဆိုတဲ့အဆင့် insight knowledge အဲ့ဒါကိုကျင့်သုံးလိုက်တဲ့အခါကျတော့စိတ်ရှိတဲ့အညစ်အကြေးတွေအကုန်လုံးပါဖြစ်သွားလဲကျူးစင်သွားတယ် purification of mind ပရိဒါယိဘယ်နဲ့ဆင်းရသီလသမာဓိပညာအဲ့ဒါဓမ္မပဲဒီဓမ္မကဘာလို့ခေါ်လဲဆိုလို့ရှိရင်ခုနကပြောထားတယ်ကျင့်သုံးဖို့ဘာလို့ခေါ်လဲကျင့်သုံးဖို့ပါဗျာကျင့်ဖို့ယံသီလသမာဓိပညာရှိနေတဲ့ကျင့်စရာရှိနေတဲ့ဒီသုံးပါးကိုပရိဒါယိဓမ္မခေါ်မင်တာအကျင့်တရားဟုတ်လားနောက်တရားပရိသတ်ဗံသူတော်ကတော့သင်ဖို့ရန်ရှိအောင်ပဲ။ဘာရှိအောင်လဲ။ဓမ္မဆိုတာသင်တာကိုလည်းဓမ္မခေါ်တယ်။ပရိယတိဓမ္မ။ဘုရားရှင်တော်သည်45နှစ်မြောက်ကာလပါလို့ဘာဟောတော့လို့မေးထားတဲ့အမေကိုဖြေတော့ဓမ္မဟောတယ်။အဲဒီတော့ဗာဓမ္မလဲလို့မေးရင်နောက်တစ်ချက်ပြောရအောင်ပရိယတိဓမ္မဗာဓမ္မလား။သင်ဖို့သောတံရေဝီနိယေဓိဓမ္မယံကြောကြည့်ပါသောတံဆိုတာဘာတွေတုံးဆိုရင်ပရိသတ်ဤတူအောင်ပြောရဆိုနိလံဝီနိဆိုတာစိကံအဘိဓမ္မဆိုတာကသဘောတရားအဘိဓမ္မကဘာလဲနိလံရေစိကံရေသဘောတရားရေအဲ့ဒါဓမ္မနိလံကဘာနည်းဒီလဲအလူဒါနပြုခြင်းပါလေတန်ဃာတော်များလာလျှောက်တယ်တန်ဃာတော်တွေကဟိဒီဒီဒီဒီပြုကြအလူပြုတဲ့နည်းတွေအာတတိတော်တတိတော်မှာတော့သီလစောင့်တည်ခြင်းပါလေဟော၅ပါးဆိုဒီလောက်စောင့်တည်၆ပါးဆိုဒီလိုစောင့်တည်9ပါးဆိုဒီလိုစောင့်တည်10ပါးဆိုဒီလိုစောင့်တည်စောင့်တည်တဲ့နည်းစနစ်တွေမပေးလားအာသမာဓိအားထုတ်ခြင်းလို့ပါကွန်စင်ထရိတ်ဖြစ်ခြင်းနဲ့အာဒီလိုထိုင်နေဟိအာနာပါနဒီလိုရှုဟုတ်လားအာသမထကမ္မထံဆိုတာဒီလိုစည်းကြံစသည်နီးစနစ်တွေဝိပဿနာအထုတ်ခြင်းတဲ့ဘယ်လိုဘယ်လိုကျင့်ဆိုတဲ့အဲ့ဒီနီးစနစ်တွေပြည့်စုံပဲမှာဟောလိုက်ထုတ်တံမှာဟောလိုက်နော်အဲ့တော့ထုတ်တံဆိုတာဟာနီးလန်းနေ discourse တွေ way of life ဒါဖြင့်ကောင်းပြီအဲ့ဒီသီလသမာဓိပညာဒါနဒါတွေကိုကျင့်တဲ့အခါကျ ဒါဖြင့်ကောင်းပြီအဲ့ဒီသီလသမာဓိပညာဒါနမင်းတို့ကာယကံမှာကိုယ်နဲ့ဟုတ်လားကိုယ်နဲ့ပြုတဲ့အမှု bodily action မှာသတ်ချင်းချင်းစဲချင်းတွေမပါစေနဲ့လူဒါနပြုနေတယ်သမထဥပဒနာအားထုတ်နေတယ်ကာယကံမှာသတ်ချင်းချင်းစဲချင်းမရှိစေနဲ့ဒီကံနောက်ပြီးတော့ကာယကံမှာခိုးတာတွေလူတာတွေသူတော်ပစ္စည်းမတရားယူတာတွေမရှိစေနဲ့အာရုံသိရာအာရိဏဒါနပြောဟုတ်လားကာမေသုမိစ္ဆာသာကာမဂုဏ်ကိုအလုံးစုံမမရင်းရင်းပေါက်ပြန်တာ၄မရှိစေနဲ့ဒါကာယကံ၃ပါး bodily action ။ကောင်းပြီအဲ့ဒီရှင်သုံးနေတဲ့ပုဂ္ဂိုလ်တဲ့စီကံတွေကနှုတ်နဲ့ပတ်သက်တဲ့စီကံကတော့ဘာတွေပေးထားသေးလဲ။စကားပြောမယ်ဆိုလို့ရှိရင်မှန်တဲ့စကားပြော၊ရွတ်သားတဲ့စကားပြော၊ဖြုံးပတ်တဲ့စကားပြော၊ဖြူစင်တဲ့စကားပြော၊သူတော်ဘာနားချမ်းလာတဲ့စကားကိုပြော၊အပြစ်ကင်းတဲ့စကားကိုပြော၊သူတော်ဘာလက်ခံနိုင်တဲ့စကားကိုပြော၊အကျိုးရှိတဲ့စကားကိုပြောအစ်နစ်ပါတဲ့စကားကိုပြောစကားပြောနည်းတွေဘုသာဝါဒပိတုနာဝါစာပေါ့ဗျာဟုတ်လားဒါတွေသင်ပေးမထားဘူးလားသင်ပေးပါကာယကံနဲ့ပတ်သက်တဲ့စီကံဝစီကံနဲ့ပတ်သက်တဲ့စီကံဟုတ်လားအဲ့ဒါတွေကိုအများပြောကြတယ်ပါတယ်လေသီလာအဲ့ဒါကြောင့်ဗုဒ္ဓံဆိုတာပါတယ်လေနီလံဝီနည်းဆိုတာပါပါလေစီကံအောလီယတိဓမ္မဆိုတာဘာလဲဆိုတော့သဘောတရားဘာလဲဘာသဘောလဲလို့မေးရင်ကိုယ်အကြောင်းကိုကိုယ်ပြန်စဉ်းစားတဲ့ကိုယ်သဘောပဲဟောဒီခန္ဓာကိုယ်ကိုဘာနဲ့တည်ဆောက်တယ်လဲလို့မေးရင်သုံးလုံးအတူချုံပြောရင်စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့သတ္တဝါရဲ့သတ္တဝါရဲ့လူဖြစ်ဖြစ်နတ်ဖြစ်ဖြစ်ဓမ္မဖြစ်ဖြစ်တရိစံပဲဖြစ်ဖြစ်အသာဖြူဖြူမဲမဲဘာစကားပဲပြောပြောဗေဒန်ကြီးဘယ်လိုမျိုးပဲဖြစ်ဖြစ်ဒီဘော်ဒီမှာတိဆောက်ကြတာတို့ကြောက်ရင်စိတ်စေတသိက်ယုတ်ဒါပဲရှိစိတ်အကျေသွားရင်တော့89လာမှာပဲစေတသိက်အကျေပြောရင်52လာမှာပဲယုတ်အကျေပြောတော့28ဖြစ်လိုက်တယ်အဲ့လိုပြောမနေနဲ့တော့ခန္ဓာကိုယ်ကိုဘာနဲ့တိဆောက်လဲစိတ်နဲ့စေတသိက်နဲ့ယုတ်ဟုတ်လားအဲ့ဒီစိတ်စေတသိက်ယုတ်တို့ရဲ့စိတ်သဘောစေတသိက်သဘောရုပ်သဘောဒီသဘောတရားတွေကိုပုဂ္ဂိုလ်မထောက်ဉာဏ်မထောက်အဘရောင်တဲ့လူမျိုးကိုဘာမှမဝေပံမဲနဲ့စိတ်စေတသိက်ရဲ့သဘောသက်သက်ကိုပဲပြောသွားတာကပါလေအဘိဓမ္မာဟုတ်လားအဲ့တော့ဘုရားရှင်တော်လေ45နှစ်ပါဟောတယ်လဲမေးရင်သဝိနည်းဓိဓမ္မာပရိယတ်တိသင်္ဘောဓမ္မာသုတ္တံပါလေနီလံဝိနည်းဆိုတာပါလေစေကံအဘိဓမ္မာဆိုတာသဘောတရားအဲ့တော့ဗုဒ္ဓံကပြီးတဲ့နီလန်းတွေကိုကျင့်တဲ့အခါမှာဝီနီးပေါင်ကခတ်ထားတဲ့စီကံတိုင်းစိတ်စေတသိက်တို့ရဲ့သဘောကိုထွန်းဖောက်ပြီးတော့သိအောင်ကျင့်သုံးသွားရတာဒီလိုမဟုတ်လားအဲ့ဒါပါတယ်လေဓမ္မဗုဒ္ဓံဝီနီးပြီးဓမ္မဆိုတဲ့ဓမ္မနီလန်းရဲ့စီကံရဲ့သဘောတရားရဲ့ဆိုတဲ့ဓမ္မဟုတ်လားနာတကသီလရဲ့သမာဓိရဲ့ပညာရဲ့သီလကကာယကံဝစီကံတို့ကိုထိမ့်ပြီးတဲ့အကျင့်စဉ်ဟုတ်လားတမာရိကစိတ်ကိုထိမ့်တဲ့အကျင့်စဉ်ပညာကစိတ်အညစ်အကြေးတွေကိုစီကြောပုတ်ပင်တဲ့အကျင့်စဉ်ဒီလိုမဟုတ်လားအဲဒါကြောင့်ဒီသင်္ဇယဆိုတဲ့ဓမ္မရဲ့အကျင့်စဉ်ဆိုတဲ့ဓမ္မရဲ့ဒီဓမ္မနှမျိုးကိုဗုဒ္ဓရှင်တော်သည်45နှစ်တို့တိုင်နဲ့ပင်ပြတော်မူခဲ့တဲ့ဓမ္မံပရဏံဒိသမိဆိုတာဒီဓမ္မကိုသင်နေတာကျင့်နေတာအဲ့ဒါဓမ္မံပရဏံဒိသမိပဲဟုတ်လားမှန်ပါဗျာအဲ့ဒါကြောင့်ဗုဒ္ဓံပရဏံဒိသမိရောဓမ္မံပရဏံဒိသမိရောသံဃံပရဏံဒိသမိရောအဓိပ္ပာယ်ကပရိသတ်ကြီးနားလည်ဖို့ကောင်းတာကဒီဓမ္မကိုသင်ပြီးသောဆရာတစုအနေနဲ့ဗုဒ္ဓကိုဘုန်းကြီးတို့က refuse ကိုးကွယ်တာဟုတ်လားဓမ္မကိုကိုးကွယ်တာကတော့ကိုးကွယ်တယ်ဆိုတာဟာတကယ်တော့ကျင့်တာပဲတဲ့ဒါပေမဟုတ်လားမှန်ပါဗျာ။တရားကိုကိုးကွယ်တယ်ဆိုတဲ့ဥစ္စာမှာသကလုံးအရာပါပြောတာဘုန်းကြီးတို့တကယ်တော့မလုပ်တာလဲဆိုတော့ဒီဓမ္မကိုသံဃာတော်တွေကသင်ဆောင်ပြီးတော့ထိန်းချောင်းထိန်းသိမ်းထိန်းသိမ်းပြီးတော့လာခဲ့တာနှစ်ပေါင်း2600နီးပါးရှိသွားပြီ။ဒီလောက်ရှိလျားကြံ့ရောင်းတဲ့ခရီးတစ်ချောက်လုံးမှာမူရင်းကြကြထိန်းသိမ်းဆောင်ရှောက်တော်မူခဲ့တဲ့သံဃာတော်တွေကကျေးဇူးတင်စရာကောင်းလို့သံဃာတော်ကိစ္စမိလုပ်ကြရတာ Benefactor of the world လောကရဲ့ကျေးဇူးရှင်များအနေနဲ့ပါလို့ရတာလေကိစ္စမိ ဓမ္မကိုတော့ practice ကျင့်သုံးတဲ့အနေနဲ့ကိစ္စာမိဘုရားကိုတော့ဗါတယ်လေအဲ့ဒီတိချဆရာအနေနဲ့ကိစ္စာမိ it is not your religion religion မှာကတော့အဲ့ဒီသဘောမဟုတ် religion မှာကတော့ belief ကြိုက်ကြိုက်မကြိုက်ကြိုက်ဘာလို့လဲယုံပါယုံလိုက်အဲဝေဖန်စီစဉ်ခြင်းမရှိဘူးယုံကိုယုံလိုက်ရမယ်မယုံယုံကြည့်ကြတဲ့အဖြစ်ကြီးတစ်ခုပဲအဲ့ဒါဗါလဲ religionယုံပြီလို့ရှိရင်ဝေဖန်စီစစ်ခွက်လုံးဝမရှိဘဲနဲ့မျက်စိမြင်ယုံလိုက်ပြီလို့ရှိရင်ဘာလို့ရလဲ worship ကိုးကွယ်ရယုံကြည်တဲ့ဥစ္စာကိုကိုးကွယ်ကိုးကွယ် practice ကအဓိကမဟုတ်ဘူးကိုးကွယ်ခြင်း worship ကအဓိကဓမ္မကတော့ practice အဓိက worship အဓိကမဟုတ်ဘူးဘောကပြီးတော့နောက်ပါဆက်လုပ်မယ် prayer သုတောင်းတာအဲဒီမျိုးလေ believe worship and prayer အဲ့ဒီမျိုးကိုအဓိကပါဝင်နေတဲ့ဥစ္စာကပါလေreligion ကာယကံကိုထိန်းချောင်းတဲ့အကျင့်ဝစီကံကိုထိန်းချောင်းတဲ့အကျင့်မနောကံကိုထိန်းချောင်းတဲ့အကျင့်အဲဒီရှင်သုံးမှုပဒါနကြတဲ့ဥစ္စာကပါတယ်လေဓမ္မ religion နဲ့ဓမ္မကဒီလိုကွာသွားတယ်ဒါလို့မဟုတ်လားဒီကနေ့ဘုန်းကြီးတို့မျိုးကောင်းသားမျိုးကောင်းသမီးတွေကဓမ္မကိုကိုးကွယ်ရမှလားရှင်းရမှလားရှင်းရပါပါဗျာဟာဓမ္မစောင့်ရှောက်ရေးအသင်းကဓမ္မယုံစောင့်ရှောက်ရေးအသင်းကဓမ္မကိုကျင့်ပြီဆိုရင်တော့ဟာစောင့်ရှောက်တဲ့အသေးပဲကပြည့်စုံသွားပြီ။ဒါတော့ဘုန်းကြီးတွေကဒီဓမ္မသဘောတွေကိုနားလည်ပြီးတော့သင်ချင်းကျင့်ချင်းပြည့်စုံအောင်လဲလုပ်ပါဟုတ်လား။ကောင်းပြီဒီတော့ဘုန်းကြီးကပြောနေတဲ့စကားမှာမင်္ဂလာကိုဘုန်းကြီးတို့ရှင်းပြောနေတာအသေးပဲပြည့်စုံတယ်နော်။မကောင်းကျိုးတွေဖြစ်မလာစေဖို့မကောင်းတဲ့အကျင့်တွေကိုရှောင်းနေတာ။ကောင်းကျိုးတွေဖြစ်ထွန်းလာစေဖို့အကျင့်ကောင်းတွေကိုကျင့်သုံးနေတာအဲ့ဒါသည်မင်္ဂလာဒါဖြင့်ဒီမင်္ဂလာဟာဘယ်မှာဒီကလေးလို့ဆိုတော့မကောင်းကျိုးကိုမလိုလားတဲ့ပုဂ္ဂိုလ်တွေမကောင်းခြင်းကိုရှောင်နေတဲ့ဆိုရင်အဲ့ဒီမင်္ဂလာဟာသူမကောင်းမှုကိုရှောင်နေတဲ့ပုဂ္ဂိုလ်ပေါ်မှာပဲမင်္ဂလာတည်တယ်ကောင်းကျိုးကိုလိုလားလို့ကောင်းတဲ့အခြင်းကိုကျင့်နေတဲ့ဆိုရင်ကောင်းကျိုးဆက်ရောက်ခြင်းဆိုတဲ့မင်္ဂလာဒီအခြင်းကောင်းကျင့်နေတဲ့ပုဂ္ဂိုလ်ပေါ်မှာပဲတည်တယ်ဒီတော့ blessing ဆိုတဲ့မင်္ဂလာဒီကောင်းငင်ကနေဆင်းသက်လာတာမျိုးတော့မဟုတ်ဘူးတဲ့ကိုယ်အချင်းကပဲကိုယ်စီကိုရောက်လာတာဟုတ်လားအဲ့ဒါကြောင့်မင်္ဂလာကောင်းမှုပြုလို့ကြတဲ့သူတော်ကောင်းတွေဒေဝလာပြည်နေ့ညမှာကိုနေ့ကကျေးဇူးရှင်သရောဘုရားကြီးအရှင်သုတိတ္တကဗ္ဗသာသနာပြုသရောဘုရားကြီးအတွက်ဘုန်းကြီးတို့တရားတင်ညဟောပြီးတော့အဲ့ဒီကြောင့်တရားနေ့နေ့လေတနာရီမှာသရောဘုရားကြီးရဲ့ကိုယ်တော်ကျေးဇူးတော်များကိုပူဇော်တဲ့ပူဇော်ပွဲတဲ့ရှိပါတယ်အဲ့ဒါပူဇော်တဲ့နေရာမှာနှစ်မျိုးဟလားအမိဒပူဇာဓမ္မပူဇာအမိဒပူဇာကတော့ပစ္စည်းဝတ္ထုနဲ့ပူဇော်ခြင်းကိုအမိဒပူဇာခေါ်တယ်ဓမ္မပူဇာကတော့သရဝိယကြီးသုံးပါတော်မူတဲ့အကျင့်တွေကိုလိုက်နာကျင့်သုံးပြီးတော့နေတာဟာဓမ္မပူဇာပဲအဲ့ဒါဘုန်းကြီးတို့ပြောကောင်းသားမြေကောင်းကလေးတွေအဲ့ဒီအမိဒဓမ္မပူဇော်ခြင်းနှစ်မျိုးကြီးပူဇော်ကြရအောင်အယုံလာပြီနေ့နောက်ပြီးတော့တရနေ့ရှင်အာရိစ္ဆဝါဒအကြောင်းလိုက်ကိုအကုန်ကြွားဒါဘုန်းကြီးတွေအတွက်မင်္ဂလာသတင်းပေါ့နော်ဒါဆိုပြီးပြီထင်တယ်တရားသိညအောင်ဓမ္မအဓိပ္ပာယ်လည်းဆုံးသွားပြီမင်္ဂလာလည်းပြီးသွားပြီဆိုတော့သိမှုပဲကောင်းတော့တာပဲဣဒ္ဓပရိသပေါင်းသူတော်ကောင်းတို့အတွက်ဧကံဧရဇာတိတ်ခယံတတ္တပိမေကံပဇာနာတိဟိတလူကံပိဧတိနမဂ္ဂိနတရိဟုပုဗ္ဗေယေသတရံတိတရိတံတိဩကံသာတိခယံတတပိသာတိယသုံးကိုမြင်တော်မူသောသာတိခယံတတပိသာတိခယကိုမြင်တော်မူသောဟိတာလူကံဒီတတလောကရဲ့ကျိုးစီးပွားကိုအစဉ်ဆောင်ရှောက်တော်မူလေရှိသောတတလက်လူတော်ဆရာဖြစ်တော်မူသောဘုရားရှင်ကိုရောင်မြတ်သည်ဧကယနဇာတိကယံတတသည်မေကံပဇာနာတိမေကံမေကောပဇာနာတိပြီးတော်မူတယ်သာတိခယကိုမြင်တော်မူသောမြတ်စွာဘုရားကိုရောမြတ်သည်မဲ့ကိုသိတော်မူ रे တဲ့ဧတိနမဂ္ဂိနာတရိသူပုပ္ပေမဲ့ဆိုရာပြိဿရေလမ်းကြောင်းပေါ့နော်သဝေသမတိပ္ပ ေကာယနံသတိခယံတတပိသတိခယံတတပိသတိခယကိုမြင်တော်မူသောသတိခယကိုမြင်တော်မူသောမြတ်စွာဘုရားကိုတော်မြတ်သည်ဧကာယနံဧကာယနခေါ်တဲ့မကံမေကိုပဇာနံတိသိတော်မူတယ်သာတိခယဘောမြင်တော်မူသောမြတ်စွာဘုရားကိုယ်တော်မြတ်သည်ဧကယနာမက်ကိုမြင်တော်မူတယ်။မိစ္ဆာရေရိုးရိုးလေးပါပါပြန်ကြည့်တာ။သာတိခယကိုမြင်တော်မူသောဘာကိုမြင်တော်မူလဲ။ဩဘုန်းကြီးတို့ပရိသတ်ကြီးဘုရားရဲ့ဂုဏ်တော်တွေကိုရွတ်ပတ်ပြီးတော့ပူဇော်ကြတဲ့အခါနေတိုင်းဣတိပိသောဘဂဝါကိုးပါးကိုအမြင်မပြကလေးသူငယ်ကစရွတ်ကြတာ။ဟာရိပါဂုံတမျိုးမှတ်လိုက်ပါဇာတိခယန္တဓတိတဲ့ဇာတိခယံကိုရှုတော်မူမြင်တော်မူတတ်တဲ့ဂုံရှိတော်မူတယ်ဂုံတမျိုးကပါလဲဇာတိခယံကိုရှုတော်မူတယ်မြင်တော်မူတယ်ဇာတိခယံဆိုတာပါလဲမေးရင်ဇာတိရဲ့ဂုံရင်းမဂုံရင်းလဲသာတိဆိုတာအများကြီးတဲ့အတိုင်းပြောရင်တော့ပရိသန္တေနေခြင်းကိုသာတိတဲ့ဘာလဲသာတိရဲ့ဆက်ပြီးတော့မေးကြည့်ရပရိသန္တေနေဆိုတာဘာဖြစ်တာလဲအာသာတိဆိုတာဘာဖြစ်တာလဲပရိသန္တေနေတာပရိသန္တေဆိုတာဘာဖြစ်တာလဲသာတိဆိုတာဘာလဲပရိသန္တေဒါကတော့ကြောင့်ခင်ဗျားဓာယေသူပေရိုက်ဖြစ်တယ်သာတိဆိုတာပါလဲဆိုရင်ခန္ဓာနံပါတုဘာဝခန္ဓာတို့ဤဖြစ်ခြင်းသာတိဆိုတာပါလဲဆိုရင်ခန္ဓာဖြစ်ခြင်းနဲ့ပရိသတ်ကြီးသာတိဆိုတာအဲ့ဒါဓမ္မသဘာဝကြကြနော်သာတိပฏิသန္တိဆိုတာပါလဲဆိုရင်ခန္ဓာတို့ရဲ့အစဆုံးဖြစ်ခြင်းကိုပါခေါ်လဲသာတိမိခင်ရဲ့ဝန်ကြီးအောင်ပြီးတော့ပရိသန္တိနေရတော့ဘုန်းကြီးတို့လူသားများရဲ့ဓာတိအနေနဲ့နည်းနည်းကလေးစဉ်းစားကြည့်ပါပရိသန္တိရဲ့ဓာတိနတ်တွေရဲ့ဓာတိဇမရရဲ့ဓာတိဟိုရေထဲမှာရှိတဲ့ဘိုးဘွားတွေရဲ့ဓာတိအဲ့ဒီဓာတိတွေခဏတာလူတို့ရဲ့ဓာတိကိုနည်းနည်းကလေးစဉ်းစားကြည့်ပါဘဝတစ်ခုရဲ့နောက်ဆုံးစိတ်ကလေးဟာသုတိဟုတ်လားဘဝတစ်ခုရဲ့နောက်ဆုံးအဆုံးသတ်စိတ်တစ်လုံးသည်သုတိဆိုတဲ့ဘဝတစ်ခုရဲ့နောက်ဆုံးပဲစိတ်တစ်လုံးပြီးရဘဝတစ်ခုရဲ့အစဆုံးစိတ်တစ်လုံးလားဟုတ်လားဘဝတစ်ခုရဲ့အစဆုံးစိတ်ကိုပါခေါ်လဲပฏิသန္တိစိတ်ပါလေပฏิသန္တိဆိုတဲ့စလုံးရဲ့အဓိပ္ပာယ်ကဆက်ဆက်ပြီးတော့စိတ်လို့ဒီပဲရဘာနဲ့ပါလို့ဆက်ဆက်ပြီးတယ်လဲဆိုတော့ဒီဘက်ကဘဝတစ်ခုရဲ့အဆုံးနဲ့ဘဝကဖြစ်နေတဲ့ဖြစ်အပ်သောဘဝသစ်တစ်ခုရဲ့အစဘဝဟောင်းရဲ့အဆုံးနဲ့ဘဝသစ်ရဲ့အစဒီအစကလေးအစကလေးဆက်ဆက်ပြီးတဲ့စိတ်ကလေးကိုပါခေါ်တယ်ပฏิတန်တေစိတ်ဒါအဘိဓမ္မာနော်ဟောပင်လယ်လေးကိုရောက်သွားတဲ့ရေဒီဟာဘာလို့လမ်းပြီးတော့ကျင်းနေလို့ရှိရင်ငန်သောအရာတစ်ခုပြီးတော့ပြာနေတဲ့အယောင်ဆင်းတစ်ခုဒါပဲရှိတယ်ဘာမအဲ့ဓာရီကိုယ်ပေါ်ကသွားတော့စစ်တောင်းကလည်းသွားတယ်ဟဲ့လားသံလင်ကလည်းသွားတယ်အီယာဝတီကလည်းသွားတယ်ဂင်္ဂါလည်းကလည်းသွားတယ်ယမုန်နာကလည်းသွားတယ်အမျိုးအစမြုံများစွာပါနာမည်ပေါင်းစုံနေတဲ့မြစ်တကမြစ်တို့ကနေဆင်းဆင်းသွားတဲ့ကြီးတွေပင်လေကြတော့နန်းနေအရာတာမျိုးတွေရှိအဲ့ဒီနန်းနေတဲ့ကြီးကိုတခါတည်းခွက်ကလေးနဲ့ကပ်ပြီးတော့ဓာတ်ခွဲကန်းပုတ်ပြီးတော့ပြန်ပြီးတော့ဓာတ်ခွဲကန်းမှာအလွန်ကျွမ်းကျင်တက်မြောက်တဲ့ဓာတ်ခွဲဆရာတွေဒါအီယာဝတီကြီးကိုသူကသတ်သတ်ပြန်ရခြင်းနဲ့ရှင်တွင်ကရေကိုတတ်တတ်ပြန်လို့ခြင်းနဲ့အာတရုတ်ကြီးကဗါရဲလေရေလိုတွေပါဟာလားဒီဝါလို့ခြင်းနဲ့အိန္ဒိယကတော့ကင်းကဟောအီဂျစ်ကတော့နိုင်းရဲ့အမေရိကကတော့မစ္စစ်စီအဲ့လိုမြစ်တွေကရေကိုတီးချင်းတီးချင်းရှုပ်ပြန်လို့ခြင်းနဲ့ခင်ဗျားတို့ခွဲပေးစမ်းအမတော်လုံးရှိတယ်မှာဓာတ်ခွဲစရာတွေကိုအကုန်လုံး complete ကြီးတစ်ခုလို့ခွဲတောင်းမရဘူးရလားမရဘူးဘုရားရှင်တော်ဟာဘုရားမှာမပြုတ်နိုင်တဲ့အမှုတစ်ခုကိုဘုန်းကြီးတို့ပရိသတ်ကြီးပြုတ်ထားတာဒီမှာကြည့်ပါအဘိဓမ္မာဆိုတာပင်လယ်လိုပဲကျယ်လဲကျယ်တယ်နဲ့လဲနဲ့အဘိဓမ္မာဆိုတာပင်လယ်နဲ့တူတယ်ကျယ်လဲကျယ်ပြန့်တယ်နဲ့လဲနဲ့ဆိုင်တယ်အ အလကျေပြန်နေရှင်းနဲ့အဘိဓမ္မာဟာဘယ်မှာလဲလို့မေးလို့ရှိရင်ဟောဒီကိုယ်ခန္ဓာကိုယ်မှာပဲရှိတယ်ဘယ်မှာရှိလဲစိတ်ဆိုတာလည်းဒီမှာပဲစေတသိက်ဆိုတာလည်းဒီမှာပဲရုပ်ဆိုတာလည်းဒီခန္ဓာကိုယ်မှာပဲအဲဒါကြောင့် what is အဘိဓမ္မာဆိုအဘိဓမ္မာ is your body မေခန္ဓာကိုယ်ကြီးကအဘိဓမ္မာပဲသူကအဘိဓမ္မာဖတ်ချင်တာအာမင်အဘိဓမ္မာဖတ်ချင်မင်းကိုယ်မင်းပြန်ဖတ် you should read yourselfမေကုံမင်းပြန်ဖတ်ဘယ်လိုလုပ်ပါမလဲထိုင်တမလငွေထိုင်ခါပြောင်းလောက်ထားဘယ်ဘက်လဲပုံမညာဘက်လဲကလေးထပ်ထားမျက်လုံးလေးဖြည်းဖြည်းလေးအသာလေးမိတ်လိုက်ဖုတ်ကတ်စယူအမိုင်း at the tip of nose နားသေးကြမမင်းစိတ်ကိုသားလေးချိန်ထားလိုက်ချိန်ထားလိုက်ချိန်ထားပြီးတော့အဲ့ဒီမှာ breathing in breathing out ထွက်နေတာဝင်နေတာမင်းအသာလေးစောင့်ကြည့်အဲ့ဒါဟာမေကုံမင်းပြန်ပြီးတော့အဲ့ဒါဖတ်နေတာ you are reading yourselfမေကုံမင်းဖတ်နေတာအဲ့ဒါသိခါဖတ်မင်းအဘိဓမ္မာတတ်သွားလိုက်တယ်ဟုတ်လားအဲ့လိုဆိုတော့ तू အဘိဓမ္မာတတ်ချင်တော့သူပြီးထိုင်တာတဏှာကြီးလောက်လေးကြာရုပ်လုံးနဲ့ဟဲ့လားမျက်လုံးပွက်ပွက်ကြည့်တယ်ဖိတ်ဖိတ်ခါကြိုးစီရအိုင်မပွက်နဲ့ဒီမျက်လုံး तू ကပါပြောတော့ဟာခါးတွေကကြိုက်လာပုံတွေကနားလာကျုပ်တိုင်းနေတော့အဲ့ဒါအဘိဓမ္မာကမင်းသိခါဖတ်ဘယ်လိုဖတ်မလဲနားတာကိုမင်းနားတယ်လို့ပဲဖတ်ဟုတ်လားခါရီကဲလိုက်ပေါင်နေချင်းလားကျင်းလိုက်ကျင်းလည်းလို့ဖတ်တာဝေဒနာလို့တော့ကြိုပြောမထားဘူးပေါ့ဗျာဟုတ်တယ်မဟုတ်လား feeling နဲ့ sensation လို့တော့ကြိုပြောမထားဘူးပေါ့နော်အဲ့ဒါဒီနေ့ဖတ်ဟာကျုပ်စိတ်ကထွက်သွားတယ်အိမ်ရောက်သွားတယ်မိမစီရောက်သွားတယ်သားရီစီရောက်သွားတယ်အဲ့လိုစိတ်ကထွက်ပြေးသွားရင်ပြေးတာကိုပြေးတယ်လို့ပဲမှတ်အကြည့်တေးချင်းဥဒိစ္စလို့တော့ပြောမထားဘူးဟုတ်လားနောက်ကြတော့ညီငယ်လုံးညီထန်ပြီးတော့မှဒါပါခေါ်တယ်ဒါပါခေါ်တယ်ဒါပါခေါ်တယ်အဘိဓမ္မာမှာဒီလိုရှိတယ်ဆို။အော်အဘိဓမ္မာဆိုတာဒီလိုသင်ရတာပေါ့။ဟုတ်လား။အဲ့ဒါဘုန်းကြီးတို့တော့ကြိုးစားပြီးတော့ဟိုဘက်တိုင်းမှာအဲ့ဒါလိုလှုပ်ပေးနေတာပဲ။နော်။ဘုန်းကြီးတို့ပြိဿာဘန်သူတော်ကောင်းတွေတွေ့ကြတယ်အဲ့ဒီလိုပြောရင်ဟာကိုတော့သင်တဲ့အဘိဓမ္မာလဲလွယ်လှကြည်လားဆိုပြီးတော့တယောက်မှသင်မှာမဟုတ်တော့လွယ်လွယ်ကြည်။သူတို့ကအဘိဓမ္မာတော့သိကြဖတ်ကြမှာပါ။ဟုတ်ပါအဲ့ဒါလည်းမှတ်တမ်းပဲ။တကယ်ရှိအဘိဓမ္မာကတော့ခန္ဓာထဲမှာဘဝတစ်ခုနောက်ဆုံးစိတ်သည်ပါလဲသုတိဘဝတစ်ခုရဲ့အစဆုံးစိတ်သည်ဘဝဟောင်းနဲ့ဘဝစိတ်ဒီနှစ်ခုကိုဆက်ဆက်ပြီးတဲ့သဘောဟာပါလဲအဘိအပဋိသင်္ဍေစေဟုတ်လားဟောပင်လေတဲ့ရောက်သွားတဲ့ရေဒီကိုဘယ်တက်ကွဲဆရာကမှပွဲလို့မရဘုရားရှင်တော်ကပင်လေလောက်မှကနဲ့လဲနဲ့တော့ကျယ်လေးရှင်းတော့စိတ်စိတ္တရုပ်ဆိုတဲ့အဘိဓမ္မာကိုအယမရစွာကသီးသိခွဲခွဲခွဲခွဲခွဲခွဲပြီးတော့ပေးထားတာဟုတ်ဘူးလားအဲ့လိုခွဲချမ်းဝေမှန်စီစစ်တတ်တဲ့ဉာဏ်ကိုမှဘုန်းကြီးတို့ကပါခေါ်လေဘုဒ္ဓဒီဉာဏ်ပိုင်ရှင်ကိုဘုဒ္ဓဉာဏ်ကိုတော့ဘောဓိခေါ်လေဒီဉာဏ်ကိုပါခေါ်လေဘောဓိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကိုဘုဒ္ဓခေါ်တာဒီဉာဏ်ကိုဘောဓိ enlightenment ဟုတ်လားဒါတော့ဘဝတစ်ခုရဲ့အစဆုံးစိတ်ပရိသတ်ကြီးမှတ်မိသွားပြီပฏิတန်တေဘာကြောင့်ပฏิတန်တေခေါ်တယ်လဲဘဝဟောင်းနဲ့ဘဝသိက္ခာဆက်ဆက်ပြီးသောစိတ်အဲ့ဒီပฏิတန်တေစိတ်ဆိုတာဖြစ်ပြီလဲဆိုရောဖြစ်ဖြစ်ဟုတ်လားဘာမစကားဖြစ်ပါဠိတတိကဥပ္ပါဒဒီလိုလဲခေါ်သေးတယ်နောက်တစ်မျိုးခေါ်သေးတာကပရိသတ်ကြီးဇာတိဒီလိုခေါ်သေးတယ်နော်အင်းလေးတော့ arising 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 ဖြစ်လာဖြစ်တော့သူတစ်ခုလေးဖြစ်သလားရှင်မင်းကြီးထွက်တော်မူတယ်ရှင်မင်းတော်မှတယောက်တည်းထွက်လာတာမဟုတ်ရှင်မင်းထွက်ခြင်းရှိကထွက်တာဤသည်တဲ့နောက်ကထွက်တာဤသည်တဲ့တပေါင်းနဲ့ထွက်လာတာဤသည်တဲ့အများကြီးပဲတော်မဟုတ်လားရှင်မင်းကြီးတယောက်တည်းထွက်လာလို့မဖြစ်ဘူးသူ့ရဲ့အပေါင်းနဲ့အကြံဉာဏ်တွေအများကြီးလာတာအဲ့ဒါလိုပါလဲစိတ်ဆိုတာရှင်မယင်နဲ့တူတယ်စေတသိက်ဆိုတာကသူ့ရဲ့ခံရံလေးပဲအမတ်တွေဝင်နေစစ်တူကြီးတွေနဲ့သိတူတာဒါပါလဲအဘိဓမ္မာဘယ်မှာသင်ရကိုယ့်ကိုယ်မှာသင်သိချင်စောင့်ကြည့်တာတွေတွေ့လာမှာအဲ့ဒါကိုပဲဥပဒနာအထုတ်တယ်ခေါ်တာပဲဟုတ်ဘူးလားကဲပဋိသင်္ဍေစိတ်ကြည့်ရင်သူနဲ့အတွဲလိုက်ပါလေဖြစ်လဲစေတသိက်တွေဖြစ်တယ်စေတသိက်တွေအသေးစိတ်ပရိသတ်ကြီးမပြောနေတော့ဒီလိုလေးတွဲဖြစ်တယ်ဆိုတာလေးတော့နားလည်ရင်မနေဘူးဒါပေအဲ့ဒီစိတ်စေတသိက်ကတောင်းရင်မှမျက်ပြီးပြန်လို့ပြန်ပြီးဖြစ်ကြတာမဟုတ်ဘူးတခုခုကိုမှီးတွင်ပြီးတော့ဖြစ်တာဟာမြစ်ထဲမှာဘုန်းကြီးတို့ပြိတ္တရေနေသင်းသွားနေတယ်ဆိုလို့ရှိရင်လေကြီးသွားတာမဟုတ်ဘူးလေပေါ်မှာလူပါလာတာ ဒါတော့ပြောတော့ဗာပြောလေလှေသွားတယ်ဟုတ်လားလှေသွားလေကလည်းမှန်တာပေါ့ဗျာတကယ်တော့လေကလေကြီးပြက်ပြက်တော့မသွားဘူးဘာကြောင့်လဲအပေါ်ကလူကလှော်လို့သွားတာဒါပေမဲ့နေတယ်မှာလူသွားနေတယ်လို့ပြောရင်တော့ရည်ရွယ်ကြီးဖြစ်သွားမှာပဲအဲ့ဒီလူကမသွားဘူးလားသွားနေတယ်လူသွားနေတယ်လို့ပြောရင်တော့ကဘာကလက်မခံဘူးကြီးမှာပြောလာတဲ့အရှင်လားကဘယ်တော့ကစပြောလာမှန်းကမသိဘူးဒါတွင်ကျင်းနေပြီစွန်းနေပြီဒီကမ္ဘာလုံးကသဘောတူပြီးသားလက်ခံပြီးသားဟုတ်လားလက်ခံပြီးသားပါသွားတယ်လေလှေသွားမြစ်ထဲပါသွားလေလှေသွားတယ်လမ်းပေါ်မှာပါသွားလေကားသွားတယ်ကားပေါ်ကလူတွေသွားတာမပြောတော့ဒီလိုနော်အဲ့တော့အများသဘောကြဒီကမ္ဘာလုံးပြောတယ်လေသဘောတူပြီးတော့လိုက်ပြောနေရတယ်ဒီစကားဟာတကယ်သဘောဝကြကြမမှန်တော်လေးပဲအများသဘောကြလို့အမှန်လို့ရတာသမုဒိသစ္စာတဲ့ convention နဲ့ truth အများသဘောတူတာကိုအမှန်လို့ရတယ်ဟုတ်လားလှေသွားသလားလူသွားသလားဆိုရင်အာလှေသွားသလားနွားသွားသလားကားသွားသလားလူသွားသလားသိက္ခာစစ်သိကြည့်လိုက်တဲ့အချင်းချင်းမှီသွားတာလှေကိုမှီရလို့လူသွားတယ်လူကြောင့်လည်းပဲလေကသွားနေဒီလိုမှသဘာဝကျမှာပဲမဟုတ်လားနော်အဲ့ဒါဘုန်းကြီးတို့မြင်ဖို့ကလေနဲ့လူလူနဲ့လေဒီနှစ်ခုဒီအချင်းချင်းအပြန်အလှန်ပြီးပြီးတော့သွားနေတဲ့သဘောကိုမြင်ရအဲ့လိုမြင်မှသာလေဒါသစ္စာခေါ်တယ်အဲ့ဒီသစ္စာကြတော့အမှန်တိုင်းမြင်သွားတဲ့သစ္စာဒါကြတော့ပရမတ္ထသစ္စာဘာသစ္စာလဲဓမ္မသဘာဝကျကြမှန်သွားတဲ့သစ္စာပရမတ္ထသစ္စာ real truth ခေါ်တယ်ဟုတ်လားသဘာဝကြခြင်းကြမကြခြင်းလေအများကမှန်လို့လည်းလုပ်ရတာပါခေါ်လဲသမုဒိသစ္စာအများသဘောအတိုင်းမှန်မလို့ဘူးတရားသဘောအတိုင်းနဲ့အမှန်ပြောတော့မယ်ဆိုတော့ပရမတ္ထသစ္စာဘုန်းကြီးတို့ဒီလိုစဉ်စဉ်သစ္စာကိုနားလည်သွားပါကဲကောင်းပြီဒီတော့လူကိုမိပြု၍လေသွားတယ်လေကိုမိပြု၍လူသွားတယ်ဆိုတာမျိုးပဲပဋိသင်္ဍေစိတ်နဲ့စိတ်သိတ်တွေဖြစ်လဲဆိုရောအဲ့ဒီစိတ်စိတ်တွေလေးတွေမြည်ရမြည်ရတဲ့တလေနဲ့တူတော့ရုပ်လည်းပဲဒီမှာလာဖြစ်တယ်။ဘာလာဖြစ်လဲ။ရုပ်တရားဒီမှာလာဖြစ်တယ်။အဲ့ဒီရုပ်တွေကအ ਨੇ ဆုံးအစဆုံးဖြစ်ကြတဲ့ရုပ်ကပရိသတ်ကြီး။ကာယဓာတကဘာဝဓာတကဝတ္ထုဓာတကအဘိဓမ္မာသကလုံးတိုင်းပြောနေတယ်ကာယဓဗ္ဗကဆိုတာကကာယပပါဒနဲ့တကွရုပ်ဆယ်ခုတတွဲဘာဝဓဗ္ဗကဆိုတာကဘာဝရုပ်နဲ့တကွရုပ်ဆယ်မျိုးတတွဲဝတ္ထုဓဗ္ဗကဆိုတာကဝတ္ထုရုပ်နဲ့တကွရုပ်ဆယ်မျိုးတတွဲဆယ်မျိုးဆယ်မျိုးဘယ်နှတွဲကာယပပါဒကိုအကြည့်ရုပ်ကိုကြည့်ရုပ်ဆိုတာဟောဒီခြေသေးလက်သေးလေးတွေကိုပရိသတ်ဓာတ်နဲ့ပြီးကြတော့မှမနာဘူးနော်ပတာဒဆိုတဲ့အခြေတရုပ်အခြေတသုံးမှမရှိဘူး။ဟောဒီအယေပြမိနဲ့တို့တော့တဲပူတယ်၊ဒါနဲ့တို့တော့တဲနာတယ်။အဲ့တော့ခြေသေးလက်သေးနဲ့အယေပြနဲ့မတူတာပြိတ္တသိတယ်။ဆက်ပင်ကကြီးနဲ့ဆက်ချင်နိုင်ကြဘယ်တော့မှနာမမနာဘူး။အဲ့တော့ပတာဒရုပ်ဆိုတာကအဲ့လိုဖုတ္တဖအာယုံကိုခံယူနိုင်စွမ်းရှိတဲ့သဘောလေးဟာဒါပတာဒ။အထီးအတုလေးကိုခံနိုင်တဲ့ရုပ်အခြေလေးတစ်မျိုးဟာပတာဒ။အဲ့ဒီပတာဒရုပ်ဘာပတာဒလဲမင်းကြီးပတာဒယုတ်ကပြိတ္တရဲ့၅မျိုးရှိတယ်။အဲပတာဒယုတ်ကသေကုပတာဒ၊ဘောဓပတာဒ၊ကာဏပတာဒ၊စိဉ္ဝပတာဒ၊ကာယပတာဒဟုတ်ပြီ၅မျိုးရှိတယ်။၅မျိုးတို့ဒီခုပဋိသင်္ဍေစိတ်နဲ့တကယ်လည်းနေဘဝတစ်ခုမှာအစအဆုံးဖြစ်တဲ့ပတာဒအကြီးဆုံးကဘာအကြီးဆုံးလဲဆိုကာယပတာဒ။သဖြင့်လက်ခြေဖက်လက်သေးကိုလှုပ်ပြီးတော့ဒီတကိုယ်လုံးမှာပြန့်နှံ့ပြီးတော့တည်နေတဲ့အကြီးယုတ်သဘောလေးကိုပါခေါ်လဲကာယပတာဒအဲ့ဒီယုံနဲ့တွဲပြီးတော့ယုတ်ဆယ်ခုတွဲလာနောက်ဘာဝယုတ်ဘာဝယုတ်ဆိုတာကအဋ္ဌိဘာဝပုံဘာဝအမျိုးသမီးရဲ့ပင်ကိုယ်သဘောတက်ကလေးပါလာအမျိုးသားတို့ရဲ့ပင်ကိုယ်သဘောလေးပါလာအဲ့ဒီဘာဝယုံနဲ့တကွတော့ဆယ်ခုတွဲနောက်ဟရယဝတ္ထုစိတ်ကတိုင်းတိုင်းမြည်ရမယ်ဟတယဝတ္ထုလို့ပြောတဲ့ဝတ္ထုယုံနဲ့တွဲပြီးတော့ယုတ်ဆယ်ခုတွဲသက္ကုသက္ကုဘယ်နဲ့တွဲလဲ30ပါဗျာရုပ်30နဲ့ခုနကပရိသန္ဓေစိတ်ပထမဆုံးဖြစ်လိုက်တာကိုပါခေါ်လဲသတိတဲ့ဒီလိုမဟုတ်လား
ပါဗျာ
ဟ မမျက်စိတမဉာဏ်မျိုးတမအတွေးခေါ်မျိုးနဲ့ပြိဋ္ဌာယတာမြင်နိုင်သိနိုင်တဲ့သဘောမဟုတ်ဘူး။ဒါဗုဒ္ဓရှင်တော်ကလည်းမိန့်ပါတယ်အတ္တကဝါစရာအတ္တကဝါစရာအကျံသမားတို့ရဲ့အရာဌာနမဟုတ်ဘူးတဲ့ပန္တိတဝေရဏိယဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေမှသိနိုင်တဲ့ဓမ္မမျိုးပြိဋ္ဌာယကြီးအတ္တကဝါစရာအကျဉ်းကောင်းတဲ့ပုဂ္ဂိုလ်တို့ရဲ့အရာမဟုတ်ဘူး။ကြံရင်တိုင်းကြံကြံလို့တာမျိုးကရတာမဟုတ်ဘူးတဲ့။ဒါဖြင့်ဘယ်လိုမှရတော့မလို့ဆိုတော့ပန္နိတာဝေရဏိယ။အဲဒီပရမတ္တသဘာဝကိုစိုက်ဆိုင်စူးစူးရှုတတ်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တို့မှသိနိုင်တော်တရား။အတ္တကဝါစရာပန္နိတာဝေရဏိယဒီလိုပြောတယ်အဲ့တော့ဇာတိပဋိသင်္ဍိဆိုတာဗာလိမိတ်ရေဘဝတစ်ခုရဲ့အစဆုံးဖြစ်သောစိတ်ရေစေတသိက်ရေခုပြောတဲ့ရုပ်ရုပ်30နော်အဲ့ဒါလေးရဲ့ပထမဆုံးဖြစ်ဆိုတဲ့အချိန်လေးဟာဗာလဲဇာတိအဲ့ဒီဖြစ်ဆိုတဲ့အခိုက်ကလေးကဘလောက်ကြာတယ်လဲလို့မေးတယ်အလွန်ချွန်တဲ့နေတဲ့အပြားလေးပေါ့မှာအပြားလေးပေါ့မှာအလွန်သေးတဲ့မုံညင်းစိတ်လေးကိုပြိတ္တာကြီးတင်းဆမ်းလည်းနဲ့ကြောင့်နဲ့ညှပ်ပြီးတော့ဘုံညင်းစေကိုအပြားလေးမှတင်တယ်။အဲဒီလည်းနဲ့ကြောင့်ညှပ်ပြီးတော့တင်ထားသမျှကာလပါလို့ဒီဘုံညင်းစေအပြားပေါ်ကမကြောက်ဘူး။လည်းနဲ့ကြောင့်ကိုလွတ်လိုက်တာနဲ့ဘုံညင်းစေကချက်ချင်းကြာတာ။အဲ့တော့ဖြစ်ဆိုတဲ့အခါကဘလောက်ညှပ်ကြာလဲလို့သိရင်အဲဒီခြွန်တက်နေတဲ့အပြားပေါ်မှာဘုံညင်းစေကိုတင်တယ်လို့တောင်းမကြဘူးတဲ့ဖြစ်ဆိုတဲ့အခါကလေးခဏလေး။ဒါပြန်ဖြစ်ပြီးသူပဲရောက်သွားတယ်။ Arisen ဖြစ်ပေါ်ခြင်းပြီးတော့disappear အဲ့ဒီဖြစ်တဲ့သဘောပြီးတော့ကြောက်ွယ်ခြင်းကြောက်ွယ်ပြီးတော့ပြီးသွားရောလားလို့ဆိုတော့တဖန် arise ဖြစ်ပေါ်ခြင်းဖြစ်ပေါ်ခြင်းပြီးတော့ပြောပါဗျာ disappear တဲ့အဲ့လိုဖြစ်ခြင်းကြောက်ွယ်ခြင်းဖြစ်ခြင်းကြောက်ွယ်ခြင်းတွေကမယမနာကြီးဆက်တက်ရည်စည်းတာလောက်မှာကဟောဒီဓာတ်ကျိုးထဲမှာလျှက်စစ်တန်အားတွေပြင်းနေတာလောက်မှာကအရှိန်အဟုန်ကြီးအလုံးလှင်းရတဲ့အရှင်အုံကြီးနဲ့ပြီးသွားပြီးတော့ဒီဖြစ်ပြနေခုဆက်နေတဲ့ဒီသဘောဟာဘာခေါ်လဲသန္တရာဒီလိုမဟုတ်လားဘုန်းကြီးတို့ insight meditation ဝိပဿနာကြည့်စရာကပါတယ်လေအဲ့ဒီဖြစ်ပြစဉ်တိုင်းကြီးကိုဘုန်းကြီးတို့ကဖြစ်တာတခုပြက်တာတခုကိုယ်ကိုယ်ပြပြမြင်အောင်စိတ်ကြည့်တဲ့အလုပ်ကဒါ insight meditation ဒါဝိပဿနာအဲ့ဒီဝိပဿနာဆိုတဲ့ insight meditation ကဘုန်းကြီးတို့ပရိသတ်ကြီးဓမ္မတွေမှာပဲရှိဓမ္မမဟုတ်တဲ့တရားကြီးတွေမှာဒီနည်းကမရှိနော်ကွန်စန်ထရေးရှင်းကြီးကတော့တခြားမှာလည်းပဲရှိကောင်းရှိတယ်ဒီဥပဒနာကြီးကတော့ဘယ်မှမရှိဘူးဘယ်လိုမို့လားအဲ့ဒီကြီးကိုဘုန်းကြီးတို့ခုပြောတာကဧကယနာမခေါ်လဲဧကယနာကောင်းပြီဧကယနာဆိုတာဘာလဲမေးတခုရီတော့လမ်းအုံးကြီးဝေးဒီတလမ်းဘာအတွက်လဲဇာတိခရအတွက်ဘာအတွက်လဲဇာတိခရဘုန်းကစိတ်စရတဲ့ယုတ်တွေ့ရဲ့ဖြစ်ဆိုတော့ပရမဆုံးဖြစ်ခြင်းဒီဘာလဲလဲသာတိဒါကိုမြန်ပြောတော့ပါတယ်လေပဋိသင်္ဍေစိတ်ကလေးရုပ်တို့ရဲ့ဖြစ်ခြင်းသည်သာတိကဲဖြစ်တဲ့သဘောကဖြစ်ပြီးတယ်နဲ့သူကဘယ်ဘက်သွားနေလဲကြောက်ကွန်တဲ့ဘက်ကတွေ့သွားပို့ပြီးတော့သိစိတ်ပြီးတော့မြင်တော်မူတဲ့ဗုဒ္ဓရှင်တော်ကတော့သူ့ရဲ့ဉာဏ်တော်နဲ့ကြည့်ပြီးတော့ပြောတာပြစ်ဆိုတဲ့ဥစ္စာနဲ့ဖြစ်ဆိုတဲ့ဥစ္စာဒီနှစ်ခုရဲ့ကြားထဲမှာပြောင်းရွှေ့တဲ့သဘောလေးရှိသေးတာဟုတ်လားအဲ့ဒီတည်းမှာဘာပါလဲဆိုတော့ဇရာနဲ့ဗျာဒိပါတယ်။ဘာနဲ့ဘာပါလဲ။ဇရာဆိုတာကရင့်သွားတာ။ရင့်သွားတာ။ဗျာဒိကပါတယ်လေဒီတည်းမှာနှိမ့်ဆက်တဲ့သဘောလေးပါလာတာ။ရင့်ချက်ခြင်းနဲ့နှိမ့်ဆက်ခြင်းဒီသဘောကဇရာနဲ့ဗျာဒိ။ရင့်ချက်နှိမ့်ဆက်ခြင်းရဲ့နောက်နားမှာပါတယ်လေ။